ဝန်ပြည်နယ်တန်မြူးဇီယံမြို့ပိန်နယ်တော်ကျေးရွာနီးမှာလူမှုကူညီရေးကပရဟိတကမိုင်းဆွဲတိုက်ခိုက်ခံရပြီးပရဟိတအသင်းသားတူဦးဒဏ်ရာအပြင်းထန်ရခဲ့တယ်လို့တောင်ဝန်ရှိသူကပြောပါတယ်။တပင်းကိုကြည်ဖောက်ဝင်ထားတဲ့ဒဏ်ရာကြောင့်မော်လမြိုင်စေယုံကြီးမှာအေးပေါ်ကူတာမှုခံယူနေရပါတယ်။ဒီမိုင်းဆွဲခံရတဲ့ကိစ္စက PDF တရဲ့လုပ်ရဖြစ်တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
။မော်လမြိုင်ကိုလူနာပို့ပြီးပြန်လာတဲ့အောင်မင်္ဂလာနိုင်ကူညီမှုနဲ့လူမှုကေဆယ်ရေးအသင်းလူနာသင်ရင်ဟာစက်တင်ဘာလ9ရက်မနက်အစောပိုင်းမှာတမ်ဖြူစီရဲ့ပိန်နေသောခြေရာအနီးမိုင်းဆွဲတက်ခိုက်ခံရတယ်လို့အသင်းတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီတက်ခိုက်ခံရမှုမှာရင်မောင်းနဲ့ရင်နှောင်းလိုက်ထိခိုက်ဒဏ်ရာရခဲ့တယ်လို့အသင်းဥက္ကဋ္ဌကပြောပါတယ်
။ကျွန်တော်တို့ကလူနာပို့ပြီးအပြင်ဖြစ်စဉ်ဖြစ်တဲ့နေရာကိုကျွန်တော်တို့7နာရီ20လောက်ရောက်တယ်ပေါ့။ကျွန်တော်တို့ကနှစ်စီးပြန်တော့အရှိလူကြီးကလော့သွားပြီ။အနောက်စီကဝေါင်းစုံတဲ့အမအတန်ကြားပြီးတော့ပြစ်တယ်ပေါ့။ပေါ့ဆိုတော့ဟိုကားပက်လက်လန်သွားလန်သွားပြီးတော့မှကျွန်တော်အရှိကားကနေပြီးတော့ရက်ပြီးတော့ဒီနောက်ပြန်ဆွဲထုတ်လမိုင်းစီယုံပို့တယ်လမိုင်းစီယုံကနေတော့မနက်၄နာရီဆိုးလောက်မှာကျွန်တော်တို့မော်လမြိုင်ပြန်ဆက်လာပြီးတော့ဒီမော်လမြိုင်ကိုရေးပေါ်ဌာနမှာပေါ့စီကူတာမှုခံရတယ်နော်ဟုတ်ရင်မောင်းကောင်လေးရလာတယ်ရင်နောက်လိုက်ကတော့ဖူးကြောင့်တန်ရအောင်ပဲရတယ်ရင်မောင်းကတော့တန်ရပြင်းထန်တယ်ပေါ့ဒီ
ပရဟိတဆောင်ရွက်နေချိန်မှာအခုလိုတိုက်ခိုက်ခံရတဲ့ဖြစ်စဉ်မှာဘယ်သူကျူးလွန်လဲဆိုတာကိုတော့မသိရသေးပါဘူးတတ်မှတ်ချက်တွေနဲ့အညီအရေးပေါ်လူနာတင်ရင်ကိုမောင်းနိုင်ခဲ့ပေမဲ့မိုင်းဆွဲတိုက်ခိုက်ပြီးပြစ်ခတ်ခံရတာကြောင့်အသင်းသား2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မော်တော်ယာဉ်လည်းကြေမွှပျက်စီးသွားတယ်လို့အသင်းတာဝန်ရှိသူတွေကပြောပါရယ်အသက်အန္တရာယ်ရှိတဲ့အထိကြုံတွေ့လာရတဲ့အခြေအနေတွေကြောင့်ပရဟိတလုပ်ငန်းတွေကိုဆက်ပြီးဆောင်ရွက်နိုင်ဖို့စဉ်းစားစရာဖြစ်နေတယ်လို့လည်းအသင်းတာဝန်ရှိသူတွေကပြောပါရယ
်ခါတိုင်းကျွန်တော်တို့တွားနေတာပဲအဲဒီတိုင်းပဲတွားနေချာဖွင့်စီကျွန်တော်တို့လည်းတွားနေကြတာပဲဒီကလောတော့အဲ့နာမှာနည်းနည်းတော့ဟိုပတ်တိုင်မှုတွေတော့ရှိတယ်ပေါ့အဲ့လိုကြားရတယ်ပေါ့နော်ကျွန်တော်တို့ဒီလူနာတင်ရင်အဲ့လိုမျိုးဖြစ်စဉ်ပေါ့နော်ဒီမျိုးတိုက်ခိုက်ခံရတာကတော့ဒါမွန်ပြည်နယ်မှာလို့တော့ပထမဆုံးတော့ပြောလို့ရအောင်ပေါ့ကျွန်တော်အပါဝင်ကြီးတော့ရိုက်တာတင်းနေရတယ်တွန့်သွားတော့ပေါ့ဒီဟာလောက်ကိုညာညတာကျွန်တော်ဂျင်းမျိုးကရေးပေါ်လူနာတွေကိုဒီမွန်ပြည်နယ်ဆေးရုံပို့တဲ့အခါအနေထားမှာကျွန်တော်တို့ကစဉ်းစားရမယ့်အနေထားတစ်ခုဖြစ်လာပြီးတော့ကျွန်တော်တို့ဒီပိုက်ချာညီနောက်ပိုက်တာတင်းနေပြန်တိုင်ပြန်ရမှာပေါ့ကျွန်တော်တို့ဘာချက်လောက်ရမလဲအတင်းဝရက်တန့်ရမလားကျွန်တော်တို့ကလောလောဆယ်တော့ဘာမှမဆုံးဖြတ်ရသေးဘူး
မြန်မာနိုင်ငံဟာအကူအညီပေးရေးလှုပ်သားတွေအတွက်ကမ္ဘာမှာအနေနဲ့အကြီးဆုံးလှုပ်ရှားလုပ်ကိုင်နေရတဲ့နိုင်ငံတွေကတခုအပါအဝင်ဖြစ်နေတယ်လို့ Care International နိုင်ငံတကာပရဟိတအဖွဲ့ကြီးရဲ့စစ်သန်းမှာဖော်ပြထားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့လက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေအကြမ်းမှာအခြားနေရာတွေမှာလည်းပရဟိတအကူအညီပေးရေးအဖွဲ့ကားတွေမိုင်းဆွဲတိုက်ခိုက်ခံရရတွေရှိနေပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားအပြန်အလှန်အပြစ်ဖို့ဆွဆွဲလေးရှိပါတယ်။ဒုက္ခရောက်နေသူတွေကိုအကူအညီပေးနေတဲ့ပရဟိတအဖွဲ့တွေအတွက်အန္တရာယ်ပိုကြီးလာတယ်လို့အခက်အခဲတွေပိုတွေ့လာရတယ်လို့လူမှုရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ။